မြန်မာနိုင်ငံတွင်ကိုဗစ်တက်တဲ့အတိုင်းမှာအတိပြုလူနာနဲ့တေဆုံးသူဦးရေဟာအချိန်တိုအတွင်းမှာပဲတိုးလာနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမှပါဝင်သူတွေကပြောပါတယ်။စစ်အာဏာသိမ်းပြီးနိုင်ငံတွင်အခြေအနေတွေကြောင့်ကာယရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုဆောင်ရွက်ရမှာလဲအရင်လိုင်းတန်ဒီတုံးကားထပ်ပို့ပြီးတော့ခက်ခဲနေပါတယ်။ Stay at home သတ်မှတ်ထားတဲ့မြို့နယ်တွေမှာရင်ဆိုင်နေရတဲ့ကိုဗစ်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုမဆုမောပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံတွင်ပြည်နယ်နဲ့တိုင်းနေရာတော်တော်များများမှာကိုဗစ်အတည်ပြုလူနာတွေတိုးလာနေလို့ရောဂါထိန်းချုပ်ဖို့လိုအပ်တဲ့မြို့နယ်တွေကို Stay at home သတ်မှတ်ထားတာအခုဆိုရင်စုစုပေါင်း45မြို့နယ်အထိရှိသွားပါပြီ။အဲ့ဒီထဲမှာရန်ကုန်တိုင်းတွေက10မြို့နယ်၊မွန်ပြည်နယ်တွေကမြို့နယ်3ခုနဲ့မကွေးတိုင်းတွေကမြို့နယ်1မြို့နယ်ကို Stay at home သတ်မှတ်တယ်လို့ဇူလိုင်လ9ရက်နေ့နေ့စွဲနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မလို့အရင်အိမ်ပြန်မထွက်ကြဖို့ကန့်ကွက်ခံထားရတဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာတော့အခုကိုဗစ်တတိယလှိုင်းမှာကိုဗစ်အတည်ပြုလူနာ1000ထက်မနည်းရှိနေပါတယ်။ဒီလိုအတည်ပြုလူနာတွေတိုးလာနေပေမဲ့သူတို့ကိုထားဖို့နေရာအခက်အခဲရှိနေတာကြောင့်နေရာအစ်တွေထပ်ပြီးပြင်ဆင်နေရတယ်လို့မော်လမြိုင်မြို့ကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့ကျန်းမာရေးဌာနတာဝန်ရှိသူတဦးက VOA ကိုပြောပြပါဗျာ။ဒီန
ေ့ရာခိုင်နှုန်းဒီပါတော့ထွက်လာပါတော့။မနေ့ကဆိုလို့ရှိရင်100နဲ့300ထွက်တယ်။ဒီနေ့ဆိုလို့ရှိရင်96ရောက်တက်ထွက်တယ်။အခုလို့ရှိရင်ဒီနေ့ရတယ်9ရောက်ထပ်ပြီးတယ်မနေ့ကနဲ့ရောက်ပါတော့အကုန်လုံးဒီတေဆုံတဲ့လူဆိုလို့ရှိရင်အခုဆိုရင်ရောက်30ပြီရှိလည်းရှိလာပြီအခုလည်းရှိအနေသာဖြစ်နေတာကကျွန်တော်တို့ဒီမော်လမြိုင်မှာအခုလည်းလူသားထားဖို့လောက်ထားတဲ့နေရာတွေလူသားတွေကထားပြန်နေမရှိတော့မဆက်တော့ရှားမျိုးနဲ့ဒီမှာဆိုလို့ရှိရင်ဒီတိုင်းမှာအခြေမင်းဝတ်တွေလောက်ထားတယ်သူမျိုးနဲ့သူမျိုးတော့လက်ခံနိုင်ကိုလောက်ထားတဲ့နေရာတို့ကအဲ့ဒီနေရာတွေကလည်းအကုန်လုံးလူသားတွေကပြည့်တဲ့အနေသာဖြစ်နေပြီပေါ့နော်
ပြည်ရဲ့ဂျွန်လာလောက်ကနေစပြီးတော့ COVID-19 ကူးစက်မှုပြန်လဲမြင့်တက်လာတဲ့တတိယလှိုင်းမှာတော့ဒီလူနာတွေအတွက်လိုအပ်ချက်တွေကပိုများနေတယ်လို့သူကဆက်ပြောပါတယ်
။ဗိုလ်တရားအရာတွေနေတဲ့ကြားတယ်။အဲဒီမှာဝန်ထမ်းတွေနေတဲ့ကြားထဲမှာ COVID positive လူနာတွေကအရင်ဒီတိယလှိုင်းတဲ့2,000-3,000နီးပါးလောက်ဆက်ပြီးတော့အများကြီးဆက်တွေ့ရတယ်။ပြီးတော့တည်ဆောင်းတော့လည်းညားလာတယ်။ညားလာတဲ့အခါကျတော့အခုအကြည့်နေသားဆိုလို့ရှိရင်တော့ဒီတိကကျမကြီးဝန်ထမ်းအင်အားတွေနေတာပေါ့နော
်။ Stay at home သတ်မှတ်ခံထားရတဲ့ပဲခူးတိုင်းလေဗရန်မြို့နယ်မှာလည်းအခုတတိယလိုင်းကာလမှာအတီးပြူလူနာ1000ကျော်နဲ့တေဆုံးလူက10ဦးထက်မနည်းရှိနေပါတယ်။ဒါဟာတခွဲအတီးပြူနိုင်တဲ့ပမာဏသာဖြစ်ပြီးတော့ရောဂါတန်ရာရှိပေမဲ့လည်းကိုယ့်ရဲ့အိမ်ဒီထဲမှာပဲနေထိုင်ကြပြီးရောဂါကိုစစ်ဆေးမခံတဲ့သူတွေလည်းရှိနေတာကြောင့်ဒေသတွေမှာဒီ COVID-19 ရောဂါပိုးပြန့်နာကပိုးပြီးတော့မြန်နေတယ်လို့လေဗရန် COVID တိုက်ပြရေးမှာပါဝင်သူတာဝန်ရှိသူတူဦးကပြောပြပါတယ်
။လေဗရန်ကဒီကဒီကရောအဆင်မပြေနိုင်လူနာလည်းအရင်များဒီနေ့နဲ့ဒီနေ့ကြာမသွားဘူးအပေါ်မှာပဲတက်တယ်လားသားတဲ့နေရာလည်းအခက်အခဲတွေကြည့်လာတယ်နောက်တစ်ခုကဒီအောက်ဆီဂျင်နဲ့ပတ်သက်လို့အရေးကြီးတဲ့လူနာတွေတော့ကြတော့အောက်ဆီဂျင်ရတော့လည်းပဲဘယ်လိုတက်နိုင်ရင်းတော့အပေါ်ကဝိုင်းပြီးတော့လှုပ်ပြနေကြတာပဲဒါပေမဲ့ရေရှည်ကြတော့မလုံလောက်မှမတက်ပါဘူးလူတော့ကအရေးကြီးတာလေဒီနေ့2ယောက်3ယောက်လို့နေသေးတယ်မနေ့ကနှစ်ပိုင်း2ယောက်ဒီမှာအမျိုးသမီးတယောက်ဒီလိုပဲမြူသားတယောက်ညရောက်တော့အမျိုးသမီးတယောက်ဖြတ်ဆုံးအဲ့လိုမျိုးအရင်ညံရမျိုးဆို
လေဗရန်မြို့နယ်မှာကိုဗစ်အတည်ပြုလူနာတွေအတွက်တနည်းကိုအောက်ဆီဂျင် OG 100ဝန်းကျင်အထိအသုံးပြုနေရတယ်လို့လည်းသူကပြောပါတယ်ကိုဗစ်ကူးစက်သူများတဲ့ဒေသတွေမှာလူနာတွေလိုအပ်တဲ့အောက်ဆီဂျင်ပမာဏထက်ဖြည့်တင်းပေးနိုင်တဲ့အရေးအတွက်မလုံလောက်တဲ့အခက်အခဲတွေလည်းရှိနေတာပါအတီးပြူလူနာတွေကိုတီးခြားထားနိုင်မှုနေရာအခက်အခဲကလည်းရှိနေတာကြောင့်ကိုယ့်ရဲ့နေအိမ်တွေထဲမှာသာနေထိုင်ပြီးတော့ကပ်ရောဂါကိုရင်ဆိုင်နေရသူတွေတိုးလာနေတယ်လို့ကိုဗစ်တိုက်ဖျက်ရေးမြေပြင်မှာဆောင်ရွက်နေသူတွေကိုယ်တိုင်ကအခက်အခဲတွေကိုပြောပြကြပါတယ်စစ်တပ်ကလည်းအာဏာသိမ်းခဲ့ပြီးတဲ့နောက်မှာအရင်တုန်းကကိုဗစ်ရောဂါထိန်းချုပ်ကာကွယ်ရေးလုပ်ငန်းတွေမှာပါဝင်ခဲ့ကြတဲ့ဆရာဝန်တွေဆေးဝါးနှန်းတွေတော်တော်များများကအကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်စစ်ကောင်စီဘက်ကလည်းဒီဆရာဝန်တွေတူနာပြုတ်ရေးဆေးဝင်နှန်းတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေလုပ်နေပါတယ်။ဒါကြောင့်မို့လို့အခုလိုမျိုးကပ်ဘေးရောဂါအနေနဲ့စိုးရိမ်စရာပြန်ပြီးတော့ဖြစ်လာနေတဲ့အချိန်မှာကျန်းမာရေးဝန်ထမ်းတွေမလုံလောက်တဲ့ပြဿနာနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ဆရာဝန်တချို့ကတော့လုပ်ငန်းခွင်နဲ့ပြန်ဝင်လာတဲ့သူတွေရှိပါတယ်လို့ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါတယ်။ကျမရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇူလိုင်လ9ရက်နေ့ညထုတ်ပြန်တဲ့စာရင်းအရဆိုရင်တခွဲနမူနာ1000ခွဲနီးပါးကိုစစ်ဆေးခဲ့တာမှာတော့အတီးပြူလူနာတက်က3948ဦးအထိတွေ့ရှိခဲ့ပါတယ်။တေဆုံးသူက58ဦးအထိရှိနေပါတယ်။မြန်မာနိုင်ငံမှာ COVID-19 ကပ်ရောဂါစတင်ဖြစ်ပွားခဲ့တဲ့ကဆိုရင်စုစုပေါင်းအတီးပြူလူနာက38000ခွဲကျော်ရှိပြီး COVID-19 ကပ်ရောဂါကြောင့်တေဆုံးရသူပေါင်းက3580အထိရှိနေပြီဖြစ်ပါတယ်ရှင်။